မြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်မှာတိုက်ခိုက်မှုအစ်စ်တွေဖြစ်ပွားရကနောက်ထပ်လူအသေးပျောက်တွေလည်းရှိခဲ့တဲ့အတွက်အာဏာပိုင်တွေကအခုနောက်ဆုံးဒုံညုံရေးကိုတင်းကျပ်ထားလိုက်ပါတယ်။ဘာသာရေးလူမျိုးရေးကွဲပြားမှုအပေါ်အခြေခံပြီးပဋိပက္ခတွေဖြစ်ပွားရကအိုးအိမ်စွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းမှာခိုးလုံနေရသူတွေတပ်ဖြတ်ခံရရာကနေတိုက်ခိုက်မှုအစ်စ်တွေထပ်မံဖြစ်ပွားခဲ့တာလို့ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတော့မအေးမာကအခုလိုသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်စစ်တွေမျိုးနဲ့ဆက်နမှန်ခန့်ကွာဝေးပြီးပေါက်တော်မျိုးနယ်တဲကရွာပေါင်း9ရွာကလူပေါင်း1000ကျော်ခိုးလုံနေထိုင်နေကြတဲ့စင်ထက်မော်ဒုက္ခသည်စခန်းကမူဆလင်တချို့ဟာပြင်ပမှာထင်းရှားထွက်ရင်းနဲ့လူတအူးတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းကနေအကြမ်းဖက်မှုတွေစတင်ဖြစ်ပွားခဲ့တာပါ။ဒေသခံရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့မူဆလင်တချို့တို့ကြားအကြမ်းဖက်မှုတွေကြောင့်အ ਨੇ စုံလူ3ဦးသေဆုံးခဲ့ရကြောင်းကိုလည်းပြည်နယ်အစိုးရအဖွဲ့သတင်းနဲ့မှတ်တမ်းစုဆောင်ရေးဆက်ကော်မတီဥက္ကဋ္ဌနဲ့ဥပဒေချုပ်ဦးလာသိန်းကပြောပါရယ်။
ဘင်္ဂလီအမျိုးသားတဦးပေါ့နော်ဒီဘက်မှာဆင်းအိုင်ရွာမှာရခိုင်အမျိုးသမီးတဦးနော
်ဟုတ်က
ဲ့နောက်တစ်နေ့ကျတော့စင်တဲ့မော်မှာဘင်္ဂလီအမျိုးသားတဦးအတွေ့တယ်လို့သိရတဲ့အတွက်ကြောင့်၃ယောက်ပေါ့စကန်ရှိတဲ့ဘင်္ဂလီရွာကလူအချို့ကအဲတောင်တွေပေါ်မှာတက်ပြီးတော့ထင်းရှားတာပေါ့ဗျာထင်းရှားတဲ့အခါညနေ၄နာရီလောက်ကျတော့သူတို့ထင်းရှားတဲ့လူတွေပျောက်နေတယ်ဆိုပြီးတော့အဲ့လိုရိုးရိုးတက်တက်ဖြစ်တယ်။တောင်ပေါ်တက်ပြီးတော့ရှာကြတဲ့အခါမှာဘင်္ဂလီအမျိုးသားတဦးတည်ဆုံးနေတာကိုတွေ့တယ်။အဲ့ဒီစင်နဲ့မော်ဘင်္ဂလီရွာနဲ့နမိုင်ဝန်းစင်အိုင်ရွာဆိုတာရှိတယ်
။ဟုတ်ကဲ့။
အဲ့ဒီရွာကလူတွေကသူတို့အင်းစားအတွက်ညံ့နေကိုကျွန်တော်တို့ပင်လယ်နားမှာခရုပေါ့ဗျာ။ဒီကတော့ဒေတာအခေါ်ကတော့ဂုံးပေါ့နော်။အဲ့ဒါသွားကောက်နေတဲ့မင်းကလေး9ယောက်လောက်ကိုဘင်္ဂလီ3ယောက်ကဟိုဘက်ကချစ်စင်လေးတွေနဲ့နည်းနည်းထက်သမှုရှိမှာပေါ့သူတို့ဟိုဘင်္ဂလီကိုဒါရခိုင်ကတတ်တယ်ဆိုပြီးတော့ဆွဆွဲကြမှာပေါ့ဗျာ။ဒါကတော့အဲဒီဘင်္ဂလီကိုဖြတ်ကြည့်တဲ့အခါမှာတယောက်ကနှီးလို့မလွတ်ဘူး။ကြံခဲ့တယ်ကြံခဲ့တော့အမီပေါ့သူတို့တတ်လိုက်တာပေါ့။ရခိုင်မျိုးသမီးတယောက်အသက်39နှစ်အရွယ်ကကြားရတဲ့ဒဏ်ရာလှန်နေတဲ့ထိုးရတဲ့ဒဏ်ရာတွေနဲ့ပြေးနေတာ
။ဟုတ်ကဲ့။ဟိုဒီပြစ်ခတ်မှုတွေမှာရောသူတို့ဒီထိခိုက်ဒဏ်ရာရတာများရှိလားရှင်
။ထိခိုက်ဒဏ်ရာရတာအရှိတ3ယောက်ဒဏ်ရာရတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့။
တယောက်ကတည်ဆုံးတယ်နောက်တနေ့မနေ့တော့ကလေကွင်းထဲမှာပဲဘင်္ဂလီ18နှစ်အရွယ်အမျိုးသားတူတည်ဆုံးရတွေ့တယ်ဆိုပြီးတော့အဲ့လူတော့ကျွန်တော်သိရတာတော့အဲ့လူသိရတယ်နော
်ပြီးခဲ့တဲ့နှစ်ထဲကစလို့လူပေါင်း100လောက်တည်ဆုံးခဲ့ရပြီးတိမ့်နဲ့ချီပြီးအိုးအိမ်မဲ့ဖြစ်ခဲ့ရတဲ့ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်ထဲမှာပြန်လည်တင့်မြက်ရေးနဲ့ထူထောင်ရေးတွေအတွက်ဆောင်ရွက်နေချိန်မှာပဲအခုလိုမျိုးနောက်ထပ်ပြဿနာအစ်ထပ်မံပေါ်ပေါက်ခဲ့ရတာပါစင်ထက်မော်ဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူတဦးကလည်းပဋိပက္ခတွေစတင်ဖြစ်ပေါ်ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ထမန်းရှာမဲ့ထန်းရှာသွားတဲ့တာပတ်3ယောက်ပါအပေါင်းပါအယောက်နဲ့စင်နဲ့ကျွန်တော်တောင်းရှာဖို့တော့ကြီးတယ်တောင်းတမှာရခိုင်ကတွေဝိုင်းပြီးတော့သူတို့ကိုတက်ပေါ်ဆွဲတာဒါတော့နဲ့လိုက်လာတယ်ကျွန်တော်တို့ဒုက္ခသည်တွေကြောက်ပြီးတော့ခုံလုံးဆွဲပစ်လိုက်ကြတယ်တာပတ်3ယောက်ကကအပေကိုဆွဲရတာဒီက
ဒုက္ခသည်တွေဘက်ကတော့အာဏာပိုင်တွေဘက်ကလူစုခွဲပစ်ခတ်မှုတွေကြောင့်စစ်တွေစေယုံကိုလူလေဥက္ကဋ်ပို့ထားရပြီးနောက်ထပ်တေဆုံးမှုတွေရှိနေသေးတယ်ဆိုပြီးဆိုပေမဲ့လည်းတီးကြတော့အတည်ပြုလို့မရသေးပါဘူး။ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့စစ်တွေမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကတော့တစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေရှိနေတဲ့အခြေအနေတွေကိုမထိန်းနိုင်ရကနေအခုလိုမျိုးလူသေးကြတဲ့အထိဖြစ်ခဲ့ရတယ်လို့ဆိုပါတယ်
။ပြောမယ်ဆိုရင်အုပ်စုနှစ်စုကဟိုဖက်ဒီတက်လေနင်းနင်းကဲကဲရှိနေကြတော့အမြင့်တဲ့လူထိတ်တဲထိကြတဲ့ပိုင်းတွေရှိကြတာပေါ့။ဟုတ
်ကဲ့။
အဲ့လိုသေးဖို့သေးအသေးမောကနေအဲ့လိုမျိုးအတစ်ခေါက်ဒီတစ်ခေါက်ကတော့နေနေကြီးတော်တဲ့သဘောမျိုးအဲ့လိုမျိုးရှိနေတော့သိရပါတယ်။
ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်ကစတင်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေဟာမြန်မာနိုင်ငံတွင်းကတခြားမြို့နယ်တွေကိုပါပြန့်နှံ့သွားခဲ့ရာကနေနိုင်ငံတကာအတိုင်းအဝန်းကနေစိုးရိမ်မကင်းဖြစ်ရတဲ့သဘောထားတွေကိုလည်းပြောဆိုခဲ့ကြတာပါကုလသမဂ္ဂရဲ့လူ့အခွင့်အရေးအထူးကိုယ်စားလှယ်ကလည်းပြီးခဲ့တဲ့လကသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုအထွေထွေညီလာခံကြီးမှတင်သွင်းရမှာဘာသာရေးလူမျိုးရေးကွဲပြားမှုတွေကိုအခြေခံဖြစ်ပွားနေတဲ့ပြဿနာတွေဟာတိုင်းပြည်ရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုပါချိန်ချောက်နိုင်တယ်ဆိုပြီးသတိပေးခဲ့တာဖြစ်ပါတယ်ရှင်